မြန်မာနိုင်ငံမှာဆက်အနာသိမ်းနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကရောဂါကြောင့်နေရဆုံးခွာရသူတွေတိတိကျကျတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of
234,000 နယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီနေ့စာမန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေ့ရလဲသုံးသန်းကျော်ရှိနေတယ်လို့ပြောဆိုခဲ့ပါရဲ့မချသေးခင်သတင်းပတ်တီကဆက်လို့တိုက်ပွဲတွေပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆုတ်ခွာထွက်ပြေးနေကြပြီးစာနာရေးခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါကုလသမဂ္ဂနဲ့အကူအညီပေးဖွဲ့စည်းတွေကစာနာမှုထောက်ပံ့နေပေးရဖို့အသိရှိနေပေမဲ့တော်လာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်
ရှိတဲ့ဒီမတ်ထင်မှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးမှာမြန်မာအနာသိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုဖိတ်ကြားရင်းတရုတ်အထူးတန်တမန်ဆွမ်ကော်ရှန်ကဂျိုးပန်းခဲ့ပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အတိုင်းဝန်းကိုကိုပါပြီး Writers သတင်းမှာရေးပါတယ်နိုဝင်ဘာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုယ်တိုင်အင်ရှင်ဖြစ်ကမန်ကထလုပ်ကျင်းပမယ်ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေသရင်းမှာရှိတဲ့တန်တမန်တော်များများပြောဆိုချက်ကိုကိုးကားပြီးရေးထားတာပါ။မြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးဘိုင်းကမဟုတ်တဲ့ပုဂ္ဂိုလ်တဦးကိုသာဖိတ်ကြားရေးဆိုတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလိမ့်နိုင်ငံကလိုလားကြောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအဆုအရာရှိတွေကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။
ဘယ်လောက်ဆိုရနေဇက်ဒေတာမှာဖြစ်ရဖြစ်စေမဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ကပြည်တင်ရှုတ်ချလိုက်ပါတယ်။အင်းနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားသူတွေရှိရကြောင်းသတင်းတွေထွက်လာတဲ့ကြာသပတေးနေ့မှာပြောလိုက်ကြပါ။နောက်ထပ်တည်ချေထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လောက်ဆိုရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရက်ဖို့လဲ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေကိုအကန့်အသတ်မရှိအမြန်ဆုံးတောင်းဝင်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဘယ်လောက်နိုင်ငံမှာဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ္ဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အရှေ့လေပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လောက်သမဂ္ဂအလက်ဆန်ဒါလူကာရှန်ကိုကတွန်းပို့ခဲ့တာလို့လဲဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်
ဖိုင်ဇာကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့သောက်ဆေးအသစ်10000ကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားအစာနဲ့စီဝါစီမံခန့်ခွဲဌာန FDA နဲ့ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ် CDC ရောစီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီကအကြေညာချက်ထုတ်ပြန်ပါတယ်။Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလီယံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိလျှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကော်မတီဖြစ်ပါတယ်ဒီယောဂကုသဖို့ပထမဆုံးတောက်ဆေးကို Mark ကုမ္ပဏီကထုတ်လွှင့်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်သူရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာဂိုင်းနှုန်း50အထိလျှော့ချနိုင်ခဲ့ပါတယ
်တော့ကြနေမနဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဇာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မင်းကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဘဟုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ် နေပြည်တော်မှာမစ္စတာဆာဇာဂါဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွတ်တော်အမဟောင်းဒေါ်ဆုစုလွင်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူောက်ခေါ်တဲ့ NLD ဘ ഹു အလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာဂါဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရတယ်ဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့စောင်းဆောင်နဲ့တွေ့တယ်ပါညာဆိုပြီးတော့ကိုဆဆကဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျာမဟုတ်ဘူးဆိုတော့ဆဆကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟိုဟာပေါ်ဒီဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလို့ဖို့ပေါ့သူဖောင်ဒေးရှင်းအနေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့ပြင်ကြရတယ်ဒါမှမဟုတ်တကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတယ်ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ഹു အလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေးကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိသလိုသူ့ရဲ့တွေးဆုံနေဘယ်သူတွေနဲ့တွေးဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျာအဲ့ဒါမှမှန်ဘူးအဲ့တော့ဒါရောဗျာဟိုတခါတခါကျတော့သူ့ရဲ့ပုံပုတ်ကြီးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြင့်ကျင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကိုကြီးကတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ဒါဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဘောနော်ဆောင်ရွက်ကြည့်တယ်မှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအချိန်မှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရ။တကယ်တမ်းကျတော့အခုကျွန်တော်တို့အပြင်မဲ့မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မဲ့မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါ냐ပေါ့နော်။ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEF ကနှစ်ယောက်ပဲရှိတယ်ဗျာ။ဥတင်ထူမန္တလေးနဲ့ကျွန်တော်ပဲရှိတယ်။အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားနည်းတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိနေဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိနေလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အယံစီစီတရားယူတယ်။ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိန်းခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားရတာရှိတယ်။အဲ့ဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့သူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်တစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါဆိုရင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမျိုးရှိပါတယ်ပြောလို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကတင်ရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြင်ပါတယ်မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကယားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုပ်နိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ဒေသတွေတဲကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးယံဘာသာဝင်အများစုနေထိုင်ကြပါတယ်။ စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာဖျားချောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့်ဖျားချောင်းကိုတွားရောက်တရဲတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
ဟိုအရင်ကဆိုနဟာခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားချောင်းဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုစော်ကားတာပေါ့ဖျားချောင်းရအုံဆောင်တွေတချို့ဆိုရင်ဖျားချောင်းတွေမီးရှို့တယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားချောင်းပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားချောင်းတက်နေနေရတယ်မရှိဘူး
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝေပြုလေးရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝေပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝေပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတိုက်ပွဲနေတဲ့အချိန်ကာလတွင်မှဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဘာလို့ဖျားချောင်းမှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်ဖျားရန်ဆိုတော့အတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဖျားကိုရှိခိုးနိုင်တယ်ဘာလို့ဒါပေမဲ့တိုက်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုပ်နိုင်ဘူးအဲ့လိုမျိုးတော်တဲ့တောင်းတဲ့မှာပဲကျွန်တော်တို့ကျင်းနေတယ်အခက်အခဲတွေကအများကြီးကြုံတွေ့ရတယ်
ကြရားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝေပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတစ်သီးတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝေပြုကူးကွယ်ခြင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသိတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြာရှိခိုးတာတွေဝူပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားချောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားချောင်းဆိုရင်တက်တဲ့လူရှေ့မှာလှုပ်ဆိုးအောင်အပဟောင်းလောင်းတွေဖြစ်အောင်ဖျားချောင်းထဲမှာလာစုပြီးမနေရအောင်ဆိုရင်ဖိတ်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်နေထူထားတာတော့ခင်ဗျဥပမာကျွန်တော်တို့ဒီမော့ဆိုညွန့်နယ်ကတော့ငါကကက်တပစ်ဖျားချောင်းဆိုရင်အရှင်းမျက်နှာစာမှာလက်နဲ့ကြည့်နေထူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ဆောင်းပါလေလို့ဆိုတော့ဒါတွေကပါတာရေအဆောက်အဦမလို့ခင်းနေဟာတွေလှုပ်တဲ့အခါမှာတကယ်ပဲဒီပါတာရင်းမှာထူထောက်ခံရတယ်နောက်ပြီးတော့မှဒီအချိန်မှာကျွန်တော်တို့ဒီကိစ္စမှာလည်းပါတာဒီလိုလားသိရမလဲဆိုတာဆိုတော့အများဆုံးရခြင်းလေသူသင်ပြီးတော့ပါတာရေးသင်ပြီးရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဖျားချောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူ့အခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အတူဆိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံကြေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြင်သစ်နိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ဒိုင်ယန်ဗွန်First and Buck Su ရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှှရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှှရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှူရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award it was like you did something right
ကျွန်တော်စမျိုးချီးမြှင့်ခံရတာကြောင့်ကျွန်မလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စီပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အသိမဲ့ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူချင်နေမိတယ်လို့အတိတ်ပဲရှိရဲ့လို့ခံစားရပါတယ်
မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခွနနဲ့အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကမျိုးသမီးနဲ့လူနည်းစုခွင့်ရေးအပါအဝင်လူခွင့်ရေးအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်။ဒီနေ့ DVF စုကို International Award နိုင်ငံတကာစုLifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးဆန်းစုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award စုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီစုကတခြားကျွန်မရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ကျွန်မအနေနဲ့ဘာပြောရမှန်းမသိတော့အောင်ကိုဖြစ်သွားပြီးတော့စိတ်သိမ်းတွေလည်းချမိပါတယ်။ကနိစနာကတဲ့မိကွန်ပြောတဲ့တခြားလို့ကျွန်မမြေရွေတောင်ကြာမိပါတယ
်ကလာရိုဆာဝတ်ဟာပြီးခဲ့တဲ့ဧပြီလကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာຫນွေဦးတော်လိုင်းကြီးနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါတယ်ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူဗနက်ဆာနာကာတီလေနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ
် Only action will reduce emissions.Which is why
ဒါကြောင့်လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာတက်နာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအဲ့နေရဒေါ်လာပြည်လဲမောင်းများစွာနဲ့ပတ်သက်ပြီးတော့စီးဆက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပါပဲလေ။DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကဘာလုံးဆိုင်ရာရေရှိတည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းအလဲဖြစ်ပါတယ
်။ Lifetime Leadership စုကတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လှူရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကရောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ
် You know COVID was not good for women. I mean, we lost about
COVID ကရောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဒါကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့အာဖဂန်နစ္စတန်ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်
။ပြည်ထောင်နိုင်ငံပဲရစ်မြို့မှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့ DVF စုချီးမြှင့်ပွဲအခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလဂတ်လည်းတက်ရောက်ခဲ့တာပါ။ DVF စုကိုအရင်ကချီးမြှင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg, အမေရိကန်သမ္မတကရောဟောင်း Hillary Clinton, နာမည်ကျော်အမေရိကန်ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့Robin Roberts ဆိုလဲရရှိခဲ့ဘူးပါတယ်2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပေးအပ်လာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှူရှားကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရရန်နိုင်ဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူရေ9000ကျောင်းကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်ထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကာယယောဂထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
အာဒီနိုဝင်ဘာလ10ရက်နေ့15ရက်ပေါ့လေ15ရက်အတွင်းပေါ့နှစ်ပတ်အတွင်းပါပဲနှစ်ပတ်အတွင်းပါပဲအာဒီနိုင်ငံကသားတွေဖုန်းနေလူကြီးက9000 ဦးရှိတယ်လို့အဲ့ထုတ်ပြန်ခြင်းဆဲမှာပါပါတယ်ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့15ရက်အတွင်းမှာဖုန်းနေအဲဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထဲမှာအာ၄ဘုံပုံနေဆိုလို့ရှိရင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးကိုတွဲလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကာယောဂါကြောင့်ထိုင်းနိုင်ငံကအင်းနီနာဂျင်နိုင်ငံလေးနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်အခုဆိုရင်ထမ်းမြမာနေဆက်တွေဖြစ်တဲ့ရန်နောင်းကော့တောင်မဲဆောက်မြဝတီမဲဆိုင်တာချိလိုက်တာမကဖျားတုံးစုစံခရာပူရီ ပရာကျခရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရပါပြည်နယ်ဆယ်ခုကိုလုံခြုံရေးကင်းကျပ်စွာချထားရပါတယ်ဒါပေမဲ့လည်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းစီးတွေကြားကပဲနေ့စဉ်ရာနယ်ချီပြီးဝင်လာနေဆဲဖြစ်ပါတယ်ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိ
များတယ်များလို့အကြီးတဲ့အခါကျတော့သူတို့ဖန်ဆီးပြီးတော့ထိမ့်သိမ်းထားတဲ့အခြေအနေတွေဟာထိမ့်သိမ်းစကန်တွေမှာဆိုလူတွေပြည့်ကျက်နေတယ်ဆိုပြီးတော့ထိုင်းတာဝန်ရှိတဲ့လူတွေဒေသတာဝန်ရှိတဲ့ထိုင်းနိုင်ငံတာဝန်ရှိတဲ့ဒီအလားပိုင်းအတိုင်းဝန်းအနေနဲ့လူပြောထားတာရှိပါတယ်ခိုးလာတဲ့လူတွေရှိတယ်ဆိုရင်သူတို့ကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရန်လမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်အော်လွှဲကြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူကပြောလာပါလေ
။နေဆက်ဖြတ်ကျော်ပြီးနေ့စဉ်ယာနဲ့ချီဝင်ရောက်နေတာမို့တိုင်းဆိုရကဒီပြဿနာကိုပိုင်တွယ်ဖို့အတွက်အခက်ခဲတွေ့နေပုံရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်ခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နည်းလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသပ်တဲ့မနေ့ရှိနေပါတယ်ရှင
်။မေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာပဲမြန်မာရေးသုံးသပ်ချက်စံမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်ကတော့ဒီရခိုင်ကတော့အေအေကတရားစီရင်ရေးရအုပ်ချုပ်ရေး